မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနေအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခွင့်ကိုတားမြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အငင်းပွားပွဲအမိန့်အတွက်ဝါရှင်တန်ပြည်နယ်တရားရုံးကယာယီရက်ဆိုင်ထားတာနဲ့ပတ်သက်ပြီးဆန်ဖရန်စစ္စကိုအခြေစိုက်အမှတ်9စီရင်စုအယူခံတရားရုံးကဆက်လက်ဆိုင်းငံ့ထားဖို့အတွက်အတည်ပြုလိုက်ပါတယ်။တရားသူကြီး3ဦးပါဆန်ဖရန်စစ္စကိုအယူခံရုံးတော်ကဒီသတင်းပတ်အစောပိုင်းမှာကြားနာမှုတွေလုပ်ပြီးကြေညာပြင်းနဲ့နှောင့်ပိုင်းမှာစီရင်ချက်ချလိုက်တာပါ။ဒီမှုအတွက်နိုင်ငံတော်တရားရုံးချုပ်ကနောက်ဆုံးအဆုံးဖြတ်ပေးရဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲခင်တရားရုံးတရားသူကြီး James Robert ကသမ္မတထရမ့်ရဲ့အမိန့်ကိုယာယီဆိုင်းငံ့ခဲ့တာပါ။အခုလိုလှုပ်ဆောင်မှုအတွက်သမ္မတက Twitter ကနေဒေါသတကြီးနဲ့တုံ့ပြန်ရေးသားခဲ့တာဖြစ်ပြီး James Robert ကိုတရားသူကြီးလို့ခေါ်တဲ့အသူတဦးလို့သုံးလုံးခေါ်ဝေါ်ခဲ့တယ်လို့သူ့ရဲ့အသုံးမကျတဲ့ဆုံးဖြတ်ချက်ကြောင့်ဆိုးဝါးပြီးအန္တရာယ်ရှိတဲ့လူအများပြားကိုနိုင်ငံတွင်းဝင်ခွင့်ပေးတာမျိုးဖြစ်နေတယ်လို့ပြောကြားခဲ့တာပါ။သမ္မတထရမ့်ရဲ့တားမြစ်မိတ်ကိုပြန်လည်ချထားပြီးပို့တရားဆွဲဆိုချက်နဲ့ပတ်သက်ပြီးအင်ကာနဲ့ San Francisco အယူခံကြားနာရုံးကြားနာပွဲမှာ Washington ပြည်နယ်နဲ့ Minnesota ပြည်နယ်ကိုစားပြုအဆိုအရှင့်နေရင်းနဲ့တရားရေးဌာနရှင့်နေရဲ့လျှောက်လဲချက်တွေကိုယူခံရုံးတရားသူကြီး3ဦးကကြားနာခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့တားမြစ်မိတ်ဟာဖွဲ့စည်းပုံခြေခံဥပဒေနဲ့လွှတ်တော်ကနေချပေးတဲ့အနာဇက်အတွင်းမှာပဲရှိနေတယ်လို့အဆိုအရှင့်နေကလျှောက်လဲခဲ့ပေမဲ့ Washington ပြည်နယ်အဆိုအရှင့်နေ Noah Parcell ကတော့တရားရေးဆိုင်ရာပြည်ဆောင်လုံလောက်တဲ့သုံးသပ်မှုမရှိဘဲသမ္မတရဲ့တားမြစ်မိတ်အတွက်ပြန်ပြီးအတည်ပြုမယ်ဆိုရင်နိုင်ငံကိုကစင်ကြရားဖြစ်စေမယ်လို့ပြောပါတယ်။သမ္မတထရမ့်ကတော့နိုင်ငံတော်တရားရုံးမှာပြန်ပြီးဆုံးကြမယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားတုံ့ပြန်ခဲ့ပါတယ်။